ရုရှားတပ်တွေဘက်ကဆီးရီးယားနိုင်ငံမှာအရက်သားတွေကိုဆက်ပြီးတော့ပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်အမေရိကန်ရဲ့စိတ်ရှည်နိုင်မှုအတိုင်းအတာလွန်နေပြီဖြစ်တာမို့ဆီးရီးယားအပြစ်ခတ်ရဲ့ဆက်ရေးအတွက်ရုရှားအစိုးရနဲ့ဆွေးနွေးမှုအားလုံးကိုရပ်ဆိုင်းလိုက်ပြီလို့အမေရိကန်ပြည်ထောင်စုကတနင်္လာနေ့ကကြေညာလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုပေါ့ပေါ့တန်တန်ချခဲ့တာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျွန်ကာဗီကကြေညာချက်ထဲမှာပြောထားပါတယ်။ရန်လိုတိုက်ခိုက်မှုတွေရပ်သွားစေရေးဆောင်ရွက်မှုအလုံးကိုအမေရိကန်ကအားထုတ်လုပ်ခဲ့ပေမဲ့ရုရှားတို့ဘက်ကတော့ပေးထားတဲ့ကတိအတိုင်းလိုက်နာဖို့ပြတ်ကွက်ခဲ့တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဆွေးနွေးမှုတွေကိုရပ်လိုက်ပေမဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်မှုတံပြန်ရေးစစ်ဆင်မှုမှာပဋိပက္ခမဖြစ်ရအောင်လို့ရုရှားနဲ့ဆက်ပြီးတော့အဆက်အဆံလုပ်သွားမှာဖြစ်တယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်။ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ရဲ့တပ်တွေအတွက်ရုရှားအစိုးရကစီးရဲအကူအညီတွေပေးနေတယ်လို့လေကြောင်းကနေလည်းစစ်ကူတိုက်ပေးနေတာဖြစ်ပါတယ်။အမေရိကန်အစိုးရကတော့သမ္မတအာဆတ်ကိုဖြုတ်ချနိုင်ဖို့တိုက်နေတဲ့သဘုံအဖွဲ့တချို့ကိုအထောက်အပံ့ပေးနေတာပါ။တိုက်ခိုက်မှုတွေကြာဆင်းသွားစေရေးလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရင်းနဲ့အကြမ်းဖက်အဖွဲ့တွေကိုဖြုတ်ခွင်းနိုင်ရေးအတွက်အမေရိကန်နဲ့ရုရှားကြားမှာပြီးခဲ့တဲ့လတုန်းကပဲအပြစ်ခတ်ရက်စဲရေးသဘောတူခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့သဘောတူညီမှုဟာအချိန်တိုအတင်းမှာပဲပြတ်ပြားခဲ့ပြီးတော့ဒီအတွက်လည်းတစ်ဖက်နဲ့တစ်ဖက်အပြစ်တင်ခဲ့ကြပါတယ်။နောက်ဆက်တွဲလုံးမဲ့ဆွေးနွေးမှုတွေလည်းပြတ်ပြားခဲ့တာဖြစ်ပါတယ်ရှင်။